ယောဟန်အခိုင်3အခန်းငယ်1ကနေ15အထိကိုလေ့လာကြပါစို့။ယောဟန်အခိုင်3အခန်းငယ်1ကနေ15အထိကိုကျွန်တော်ဖတ်ပြပါမယ်။ယူဒလူတို့တွင်အရာရှိဖြစ်သောနီကောဒင်အမည်ရှိသောဖာရိရှဲတစ်ယောက်သည်ညအခါယေရှုထံတော်သို့လာ၍အရှင်ဖျားကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖျားသခင်၏အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဖယားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏ဟုပြောသောယေရှုကဒုတိယမွေးခြင်းကိုမခံတော်သူမည်သည်ကဖယားသခင်၏နိုင်ငံတော်ကိုမမြင်ရဟုငါအမှန်အကန့်ဆိုသည်ဟုပြန်၍မိန့်တော်မူ၏။နီကိုဒင်ကလည်းအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်း။အမြင့်ဝန်းထဲသို့တဖန်ဝင်၍မွေးခြင်းကိုခံနိုင်ပါမည်လောဟုပြော၏။ယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကဘုရားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန့်ဆို၏။ဇာတိပဂတိမွေးသောအရာသည်ဇာတိပဂတိဖြစ်၏။ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏။ဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်။လေသည်အလိုရှိတိုင်းသွားလာ၏။လေ၏အတန်ကိုသင်သည်ကြားရတော်လဲအဘယ်အရက်ကဖြစ်သည်အဘယ်အရက်သို့သွားသည်ကိုမသိနိုင်။သူနည်းသူဝိညာဉ်တော်မွေးတော်သူဖြစ်သည်ဟုမိန့်တော်မူ၏။နေကောတန်ကလည်းဤအမှုအရာသည်အဘယ်သို့ဖြစ်နိုင်ပါမည်နည်းဟုလျှောက်ပြန်လင်တပန်ယေရှုကသင်သည်ဤသီလလူတို့တွင်ဓမ္မဆရာဖြစ်လျက်ပင်ဤအမှုအရာကိုမသိသလော။ငါအမှန်အကန့်ဆိုသည်ကားငါတို့သည်ကိုသိသောအရာကိုပြော၏ကိုမြင်သောအရာကိုတတ်သိခံ၏သို့တော်လည်းငါတို့ဤတတ်သိခံချက်ကိုသင်တို့သည်မခံမယူကြမိကြီးအရာကိုငါပြော၍သင်တို့သည်မယုံလျင်ကောင်းကင်အရာကိုငါပြောသောအခါအဘယ်သို့ယုံကြလိမ့်မည်နည်းကောင်းကင်ဘုံကဆင်းသက်၍ကောင်းကင်ဘုံ၌ရှိနေသောလူသားမှတပါးအဘယ်သူမျှကောင်းကင်ဘုံသို့မတက်ပြီမောရှိသည်တော၌မွေကိုမြောက်ထားသကဲ့သို့လူသားသည်မြောက်ထားခြင်းကိုခံရမည်အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းဒီလို့ယေရှုမိန့်တော်မူပါတယ်။ယောဟန်အခိုင်3အခန်းငယ်1မှ8အထိကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ယူဒဘာသာ၏နှင့်လူမှုရေးကောင်းဆောင်နေကောဒင်ကိုယေရှုကဒုတိယမွေးခြင်းကိုမခံရင်တော့ဘုရားသခင်နိုင်ငံတော်ကိုခြေတလန်းနဲ့တောင်ဝင်ရမှာမဟုတ်ဘူးလို့မိန့်တော်မူပါတယ်။နီကိုဒင်ကယေရှုရဲ့စကားတော်ကိုလက်မခံနိုင်ပဲဖြစ်နေပါတယ်။ဘာကြောင့်လဲဆိုရင်အကျင့်တရားနဲ့ကောင်းကင်နိုင်ငံတော်ကိုဝင်နိုင်မယ်လို့နီကိုဒင်ထင်ခဲ့လို့ပါပဲ။ကိုကျင့်တရားနဲ့ဘုရားသခင်နိုင်ငံတော်ကိုဝင်ဖို့နီကိုဒင်စ조사ခဲ့ပေမဲ့သူအမှန်တကယ်ဝင်ရမယ်မဝင်ရဘူးဆိုတာကိုသူမသိဘူး။ဒါကြောင့်ဘုရားသခင်အထံတော်ကနေကြွလာသောဆရာလို့သူယုံကြည်ထားတဲ့ယေရှုကဘုရားသခင်နိုင်ငံတော်ကိုသူဝင်နိုင်ဖို့အတွက်သူမှာဘာတွေလောက်ဖို့ကြံနေသေးတယ်လဲဆိုတာကိုပြောပြကောင်းပြောပြနိုင်မယ်ထင်လို့ယေရှုထံကိုလာခဲ့တာဖြစ်ပါတယ်။သို့တော့နီကိုဒင်ကသူမမျှော်လင့်တဲ့ယေရှုရဲ့တုံ့ပြန်ချက်စကားတော်ကိုကြားခဲ့ရပါတယ်။အခန်းငယ်9မှာဤအမှုအရာသည်အဘယ်သို့ဖြစ်နိုင်ပါမည်နည်းလို့ဆိုပါတယ်။အခန်းငယ်10မှာတပန်ယေရှုကသင်သည်ဤသီလလူတို့တွင်ဓမ္မဆရာဖြစ်လျက်ပင်ဤအမှုအရာကိုမသိသလားလို့မိန့်တော်မူပါတယ်ဓမ္မဟောင်းကျမ်းစာကိုကြိုင်ပြီးတော့ဓမ္မဆရာလှုပ်နေတဲ့နေကောဒင်ကဒုတိယမွေးခြင်းတည်းဟူသောဝိညာဉ်တော်မွေးခြင်းအကြောင်းကိုသိသင့်ပါတယ်ဘာကြောင့်လဲဆိုရင်ဓမ္မဟောင်းကျမ်းဖြစ်တဲ့ဟေရှာယအခိုင်း31ယေဇကျေလအခိုင်း36နဲ့အခြားကျမ်းပိုက်တွေမှာဝိညာဉ်တော်မွေးခြင်းအကြောင်းကိုပြောထားပါတယ်ဓမ္မဟောင်းကျမ်းတစ်ခုလုံးမှာအကျင့်တရားနဲ့ကောင်းကင်နိုင်ငံတော်ကိုဝင်ဖို့မတွန့်တင်ပါဘူး။ယူဒအမျိုးရဲ့ဖခင်ဖြစ်တဲ့အာဗြဟံပင်လျင်သာဝရဘုရားကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောက်မှတ်ခြင်းကဲ့သို့မှတ်တော်မူ၏လို့ကပ္ပဝုကျမ်းအခိုင်း15အငယ်6မှာဖော်ပြထားပါတယ်။ဟာဘကုတ်အခိုင်း1အငယ်5မှာလည်းဖြောက်မှတ်တော်သူမူကားမိမိယုံကြည်ခြင်းဖြင့်အသက်ရှင်လိမ့်မည်လို့ပြောထားပါတယ်။ဓမ္မဟောင်းကျမ်းတစ်ခုလုံးမှာဒုတိယမွေးခြင်းတည်းဟူသောဘုရားသခင်နိုင်ငံတော်ဝင်ရသောအခွင့်ကိုလူတို့ရဲ့ကိုကျင့်တရားအဖြစ်ရယူဖို့မတွန့်တင်ပါဘူး။ ဖယားသခင်ကိုယုံကြည်အားကိုးခြင်းဖြင့်သာရရှိနိုင်တဲ့အကြောင်းသွန်သင်ပါတယ်။အကျင့်တရားနဲ့ဖယားသခင်နိုင်ငံတော်ကိုဝင်လို့မရကြောင်းယေရှုဖယားရဲ့ပြောပြတော်မူချက်ကိုနေကောဒင်လက်မခံနိုင်ပဲဖြစ်နေပါတယ်။ဒီနေ့လည်းပဲများစွာသောလူတို့ဟာနေကောဒင်လိုပဲအပြင်ငရဲကနေလွတ်မြောက်ပြီးဖယားသခင်နိုင်ငံတော်ကိုဝင်ရသောအခွင့်ဟာလူတို့ရဲ့ကိုကျင့်တရားနဲ့မရနိုင်ဘူးဆိုတဲ့ယေရှုဖယားရဲ့စကားတော်ကိုလက်မခံခြင်းကြဘူးကိုကျင့်မှကိုရမှာပေါ့လို့ဆိုတတ်ကြပါတယ်ဒါဆိုရင်ခမည်းဘလောက်ကျင့်နိုင်ပြီလဲလို့မေးလိုက်ရင်ဒါတော့ဗျာစူးစမ်းရမှာပေါ့စူးစမ်းရင်ရတာပေါ့လို့ဆိုတတ်ကြပါတယ်ဒါဆိုရင်ခမည်းဘတော့စူးစမ်းမှာလဲလို့မေးပြန်ရင်လဲတောင်ပြောမြောက်ပြောလောက်တဲ့သူတွေများစွာရှိနေပါတယ်။နီကောဒင်လိုဘာသာရေးနဲ့လူမှုရေးကိုစ조사လောက်ဆောင်နေတဲ့သူတွေလည်းရှိပါတယ်။သို့တော့နောင်ဘဝစိတ်ချမှုရှိပြီလားလို့သူတို့ကိုမေးလိုက်ရင်တိကျတဲ့အဖြေကိုမပေးနိုင်ကြပါဘူး။နီကောဒင်လည်းထိုနည်း၎င်းပဲဘာသာရေးနဲ့လူမှုရေးကိုလုပ်နေပေမဲ့နောင်ဘဝစိတ်ချမှုမရှိဘူး။ဒါကြောင့်ယေရှုထံတော်ကိုရောက်လာခဲ့တာဖြစ်ပါတယ်။ယေရှုကနေကောဒင်တိလို့သောအရာကိုပြောပြတော်မူပါれ။သို့သောနေကောဒင်မျှော်လင့်တဲ့အရာတော့မဟုတ်ဘူး။ဖယားသခင်နိုင်ငံတော်ကိုသူဝင်နိုင်ဖို့အတွက်ဆိုရင်ဒုတိယမွေးခြင်းကိုခံရမယ်လို့သူ့ကိုယေရှုပြောပြတော်မူပါれ။ဒုတိယမွေးခြင်းဆိုတာနေကောဒင်တတ်နိုင်တဲ့အမှုမဟုတ်ဘူး။ဖယားသခင်သာတတ်နိုင်တော်မူသောအမှုဖြစ်ပါれ။ဒုတိယမွေးခြင်းဆိုတာလူတို့ရဲ့စိတ်ဝိညာဉ်ကိုဝိညာဉ်တော်အားဖြင့်အသက်ဖန်ဆင်းတော်မူခြင်းဖြစ်ပါれ။နေကောဒင်ကသူ့ရဲ့စိတ်ဝိညာဉ်ကိုမပြောင်းလဲစေနိုင်ပါဘူး။ဖယားသခင်ကသာနေကောဒင်ရဲ့စိတ်နှလုံးကိုအသက်ဖန်ဆင်းတော်မူပြီးပြောင်းလဲစေနိုင်ပါれ။အဲ့ဒီတော့နေကောဒင်ဟာဖယားသခင်နိုင်ငံတော်ကိုဝင်ဖို့အတွက်သူကိုယ်တိုင်မတတ်နိုင်သောအသက်ပြုတ်ပြင်ဖန်ဆင်းခြင်းဟာသူ့ရဲ့အတွင်းထဲမှာအရင်ဖြစ်ပြရမှာဖြစ်ပါれ။ကိုအသက်မွေးခြင်းအမှုဟာလူတို့ဘက်ကတတ်နိုင်တဲ့အမှုမဟုတ်ဘူး။ဘုရားသခင်သာတတ်နိုင်တော်မူသောအမှုဖြစ်ပါတယ်။အဲ့ဒီတော့နီကောဒင်ဟာဘုရားသခင်နိုင်ငံတော်ကိုဝင်နိုင်ဖို့အတွက်ဆိုရင်ဘုရားသခင်စံချိန်ကိုမမီနိုင်တဲ့သူ့ရဲ့အကျင့်မှန်သမျှကိုစွန့်ပစ်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်လုံးဝမပါတဲ့ဝိညာဉ်တော်မွေးခြင်းကိုခံရမှာဖြစ်ပါတယ်။ဝိညာဉ်တော်မွေးခြင်းကိုခံဖို့အတွက်ဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားသောမေရှိတီးဟူသောဘုရားသခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်ရမှာဖြစ်ပါတယ်။ယောဟန်အခန်း3အခန်းငယ်14ကနေပြီးတော့15ကြားမှာမေရှိတီးဟူသောဘုရားသခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်သာဘုရားသခင်နိုင်ငံတော်ကိုဝင်ခွင့်ရရှိနိုင်တဲ့အကြောင်းနေကောဒင်ကိုယေရှုပြောပြတော်မူပါတယ်။ဒါဆိုရင်နီကောဒင်ရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်မှန်သမျှဟာဘာအတွက်အကျိုးရှိသလဲ။သူ့ရဲ့ယခုဘဝအတွက်တော့အကျိုးရှိတာပေါ့။သူ့ရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်တွေကြောင့်လူတို့ရဲ့လေးစားခြင်းကိုခံရပါတယ်။လူတို့ရဲ့ချင်းမွန်းခြင်းကိုသူခံရပါတယ်။ယုဒသမိုင်းအရာနီကောဒင်ဟာယုဒလူတွေထဲမှာအချမ်းသာဆုံးသောပုဂ္ဂိုလ်ဇယင်းထဲမှာပါပါတယ်။ဒါတွေဟာနီကောဒင်ရဲ့ယုဒဘာသာရေးနဲ့လူမှုရေးလှုပ်ဆောင်တဲ့အကျိုးအမြတ်တွေဖြစ်ပါတယ်။ဒါပေမဲ့လောကီဂုံတိတ်ခါနဲ့ချမ်းသာမှုကြောင့်နေကောဒင်ဟာဘုရားသခင်နိုင်ငံတော်ဝင်ရသောအခွင့်ကိုမရရှိနိုင်ပါဘူး။နေကောဒင်ရဲ့အကျင့်မှန်သမျှဟာဘုရားသခင်စံချိန်ကိုမမီနိုင်တဲ့အကြောင်းရင်းကတော့စိတ်နှလုံးမှန်ကန်ခြင်းမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။နီကောဒင်ရဲ့စိတ်နှလုံးကိုသိမြင်တော်မူသောယေရှုဖျားကနီကောဒင်ရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်မှန်သမျှဟာအလွန်ညစ်ပတ်တဲ့အဝတ်ဆုံးနဲ့တူတဲ့အကြောင်းယေရမိအခိုင်း64အငယ်6မှာမိန့်တော်မူပါတယ်။နီကောဒင်ကိုယ်တိုင်ကလည်းသူ့ရဲ့စိတ်နှလုံးမှန်ကန်ခြင်းမရှိတဲ့အကြောင်းကိုသိပါတယ်။ဒီနေ့လောကမှာရှိတဲ့ဘာသာရေးကောင်းဆောင်အားလုံးကလည်းသူတို့ရဲ့စိတ်ကိုသူတို့ကိုယ်တိုင်သိပါတယ်။မဿဲအခိုင်း23မှာနီကောဒင်ကဲ့သို့သောယုဒဘာသာရေးကောင်းဆောင်များကိုသင်တို့သည်အမင်္ဂလာရှိကြ၏လို့အကြင်ကြင်ယေရှုမိန့်တော်မူပါれ။သူတို့ဟာအပြူရောင်တုတ်ထားတဲ့သင်းချိုင်းကိုနဲ့တူကြောင်းအပြင်ပိုင်းဟာကြည့်လို့ကောင်းပေမဲ့တွင်းထဲမှာတော့လူသေးအယိုးအညစ်အကြေးအမျိုးမျိုးနဲ့ပြည့်လျက်ရှိကြောင်းထို့နည်းတူယုဒဘာသာရေးကောင်းဆောင်များရဲ့အပြင်ပိုင်းအကျင့်ဟာကြည့်လို့ကောင်းပေမဲ့သူတို့ရဲ့စိတ်နှလုံးထဲမှာတော့ လိန်လေလှဲ့ပြခြင်းလူယူခြင်းမကောင်းမှုဒုစရိုက်မျိုးစုံနဲ့ပြည့်လျက်ရှိကြောင်းခတ်သိမ်းသောလူတို့ရဲ့စိတ်နှလုံးကိုသိမြင်တော်မူသောယေရှုဖခင်ကမိန့်တော်မူပါတယ်။ယူဒဘာသာ၏ကောင်းဆောင်များဟာငရဲသားတွေဖြစ်ကြောင်းနဲ့သူတို့ရဲ့မှားယွင်းသောဘာသာထဲမှာအခြားသောသူတို့ကိုသိမ်းသွင်းခြင်းဖြင့်များစွာသောငရဲသားတွေကိုမွေးထုတ်တဲ့အကြောင်းယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်။ငရဲသားတွေတဲကတယောက်ဖြစ်တဲ့နေကောဒင်ဟာယေရှုထံတော်ကိုလာခဲ့ပါတယ်။ယေရှုဖခင်ကဒုတိယမွေးခြင်းကိုခံရမယ်လို့နေကောဒင်ကိုမိန့်တော်မူပါတယ်။ဒုတိယမွေးခြင်းဆိုတာဖခင်သခင်နှုတ်ကပတ်တော်အားဖြင့်ဝိညာဉ်တော်ဖခင်ကလူတို့ရဲ့စိတ်ဝိညာဉ်ကိုစေကျော်စင်ကြယ်စေတော်မူခြင်းဖြစ်ပါတယ်။မိသူမဆိုအပြစ်ရှိသောလူတို့အတွက်လဝါကတိုင်မှာအသေးခံတော်မူသောဘုရားသခင်သားတော်ယေရှုခရစ်ကိုယုံကြည်ရင်ဝိညာဉ်တော်ဖခင်ကအဲ့ဒီလူရဲ့စိတ်ဝိညာဉ်ကိုအသက်ဖန်ဆင်းတော်မူပြီးဘုရားသခင်သားအဖြစ်သို့မွေးဖွားပေးတော်မူပါれ။ယောဟန်အခန်း1အခန်းငယ်12ကနေပြီးတော့73ကြားမှာထိုသူကိုလက်ခံသမျှသောသူတည်းဟုသောကိုတော်ကိုယုံကြည်သောသူတို့အားဘုရားသခင်၏သားဖြစ်ရသောအခွင့်ကိုပေးတော်မူ၏ထိုသားတို့မူကားလူမျိုးနှင့်ဆက်ဆံ၍ဖွားသောသားမဟုတ်မိထုံတန်ဝါဒအဖြင့်ဖွားသောသားမဟုတ်ဘုရားသခင်ဖွားတော်မူသောသားဖြစ်သည်လို့အတိအလင်းဖော်ပြထားပါれယူဒဘာသာ၏နှင့်လူမှု၏ကောင်းဆောင်နေကောတဲ့အတွက်အပြစ်ငရဲကနေလွတ်မြောက်ပြီးအိုနာသေးခြင်းနဲ့ကင်းသောဘုရားသခင်နိုင်ငံတော်ကိုဝင်နိုင်ဖို့အတွက်တခုတည်သောနေလမ်းမှာအပြစ်ရှိသောလူတို့အတွက်အသေးခံတော်မူသောဘုရားသခင်သားတော်ယေရှုခရစ်ရဲ့အသေးခံပေးခြင်းအပြစ်ကြွေးဆက်ပေးခြင်းကိုယုံကြည်ဖို့ဖြစ်ပါတယ်။သူ့ရဲ့ကိုယ်ကျင့်တရားကိုအမိပြုဖို့မဟုတ်ဘူး။နီကောဒင်ကယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသလား။ယောဟန်အခန်း9နဲ့19အရနီကောဒင်ကဘုရားသခင်သားတော်ယေရှုခရစ်ကိုမိမိရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံတဲ့အကြောင်းတွေ့ရပါတယ်။နီကောဒင်ဟာဘုရားသခင်ရင်ဝင်တော်မှာကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။မိတ်ဆွေလည်းပဲကိုကိုကိုအပြစ်ရှိကြောင်းနားလည်ဝန်ခံပြီးအပြစ်ငရဲကနေကယ်တင်ပေးမဲ့ဘုရားကိုရှာနေပါသလား။ဘုရားသခင်သားတော်ယေရှုခရစ်ဟာမိတ်ဆွေရဲ့အပြစ်များအတွက်အသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဘုရား။ယနေ့အသက်ရှင်တော်မူသောဘုရားကယ်တင်ဖို့တောင်းလျှောက်သောသူတိုင်းကိုကယ်တင်တော်မူသောဘုရားဖြစ်ပါတယ်။ဘုရားသခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်အပြစ်ငရဲကနေထာဝရကယ်တင်တော်မူမှာဖြစ်ပြီးနောင်ဘဝမှာအိုနာသေးခြင်းနဲ့ကင်းသောဘုရားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ